အရင် 2016 ခုနှစ်ကြောင်မြင့်ရေဒနာဥပဒေအရရေဒနာနယ်မြေအတွင်းလောက်ွက်အကျယ်ဝင်းဧက900အထက်နဲ့10နှစ်အထိအကြီးစားကြောင်မြင့်တူဖော်ရေးလုပ်ငန်းအဖြစ်ခွင့်ပြုထားရကနေမနေ့ကပြည်ထောင်စုလွှတ်တော်ကအတည်ပြုလိုက်တဲ့2019ကြောင်မြင့်ရေဒနာဥပဒေအရ9ဧကထက်မပိုတဲ့လောက်ွက်အကျယ်ဝင်းနဲ့3နှစ်အထိကြောင်မြင့်ရေဒနာတူဖော်ထုတ်လုပ်ခွင့်ရရှိမှာဖြစ်ပြီးတက်တန်းကိုနောက်ထပ်2ကြိမ်တိုးခွင့်ရရှိမှာဖြစ်ပါတယ်အခုလိုဥပဒေကိုပြင်ဆင်ရတဲ့ရည်ရွယ်ချက်နဲ့ပတ်သက်လို့ထောက်ခံဆွေးနွေးတဲ့တနင်္လာရီတိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးဟန်ဝင်းသိန်းကအခုလိုတင်ပြသွားပါရစေ။
ကျွန်တော်တို့2016ခုနှစ်ကြောင်းမြေရနာဥပဒေကိုပြင်ဆင်ရခြင်းအဓိပ္ပာယ် Spirit of Law အရာကကျွန်တော်တို့အကြီးစားထုတ်လုပ်မှုတွေကိုပယ်ပြီးတော့ဒေသခံလက်လုပ်လက်စားတွေရဲ့နိုင်ငံသားအကျိုးစီးပွားကိုကြည့်ကျင်လို့ဒီဥပဒေကိုကျွန်တော်တို့အရင်ဆုံးပယ်ဖျက်ခြင်းဖြစ်ပါတယ်။ဒါကြောင့်မလို့ဒီအပိုက်30ထည့်ရင်ကျွန်တော်တို့ Conflict of Law ဖြစ်နေပါတယ်။နောက်တစ်ခုကကျွန်တော်တို့ဟာဒီဥပဒေကိုဘာကြောင့်ပြင်ရလဲဆိုရင်ကမ္ဘာကူလသံမယကထောင်စုနှစ်စီမံကုန်းထောင်စုနှစ်စီမံကိန်း MD number 7မှာလေကျွန်တော်တို့ ensure environmental sustainability ဆိုတဲ့အရေးကြီးအကျိုးစီးပွားအတွက်ကျွန်တော်တို့အနာဂတ်မျိုးဆက်သည့်အတွေ့အကြုံထားရှိဖို့လိုတယ်လိုပါတယ်ဒါကြောင့်မလို့ကျွန်တော်တို့ဒီဥပဒေဟာကျွန်တော်တို့ဝန်ကြီးဌာနတစ်ချိန်ကျရင်အစိုးရအမျိုးမျိုးပြောင်းလဲလာတဲ့အခါမှာသူတို့ဟာလဲလို့လက်စားပြီးခိုင်းနေတော့ပုတ်ကလေးကကိုအကြီးအကျယ်ကျွန်တော်တို့အကြီးစားထုတ်လုပ်မှုတွေကိုမလုပ်ဘူးလို့မပြောနိုင်ပါဘူးကျွန်တော်တို့ရဲ့ဥပဒေနဲ့ဒါဆန့်ကျင်နေပါတယ
်အကြီးစားတူဖော်ရေးလုပ်ငန်းတွေနဲ့ပတ်သက်လို့စိုးကြိုးအကြီးအကျယ်ဖြစ်ပေါ်စေချောင်းအမျိုးသားလွှတ်တော်ဘက်ကတုံ့တက်ချက်ကိုတော့ ARD တိုင်းအမျိုးသားလွှတ်တော်ကိုယ်စားလှယ်မန်းခင်ဇော်ဝင်းကအခုလိုရှင်းပြပါတယ်
ကျွန်တော်တို့အမျိုးသားလွှတ်တော်မှာဒီဥပဒေကိုမူလစတင်ပြင်ဆင်ကြတဲ့ကအကြီးစားလုပ်ငန်းတွေကြောင့်ဆိုဂျိုကြီးတွေသွားမှုတွေဖြစ်တဲ့အတွက်ကြောင့်မလို့ပြန်ထည့်တာဖြစ်ပါတယ်ဒီဆိုဂျိုတွေကအခုထိတွေ့နေရဆက်ဖြစ်ပါတယ်အဲ့ဒါတွေကတော့ဒီပါမကျင်ထိခိုက်မှုဒွေရင်မစိပြဿနာတွေမြေစာပုံပြိုတဲ့ပြဿနာတွေမွေးရေးဆေးဝါးပြဿနာတွေတရားဥပဒေစိုးမိုးမှုကိုချိန်ချောင်းနေတဲ့ပြဿနာတွေကအခုထိမကုန်သေးပါဘူးဒါကြောင့်ဒီပုံမှန်30ဆိုတဲ့နိုင်ငံတော်ပိုင်လုပ်ငန်းဟာလည်းအကြီးစားကိုရည်ညွှန်းတာဖြစ်တဲ့အတွက်ဒီပုံမှန်ကိုထပ်ထည့်မယ်ဆိုရင်အချိန်တွေကပိုဆိုးသွားမှာဖြစ်ပါတယ်ဒါကြောင့်မလို့ဒီပုံမှန်30ကိုပဲဖြတ်တင်မှာကြောင့်ပထမဆုံးတင်ပြပါတယ်
အကြီးစားတူဖော်ရေးလုပ်ငန်းတွေကိုအစိုးရပိုင်းလို့ပြောပြီးနောက်ွယ်မှာကုမ္ပဏီကြီးတွေနဲ့လက်သိပ်ထိုးလှုပ်ဆောင်နေတာတွေရှိခဲ့တာကြောင့်ပြင်ပပုဂ္ဂလိကကုမ္ပဏီတွေသာမကအစိုးရပိုင်းကြောင်းမြတ်တူဖော်ရေးလုပ်ငန်းတွေမှာပါမြေဧကလုပ်ခွင့်လိုင်စင်တက်တန်းတွေကိုရှော့ချကန့်သက်တာဖြစ်တယ်လို့ဥပဒေပြင်ဆင်ရေးထောက်ခံတဲ့လွှတ်တော်ကိုယ်စားလှယ်တွေကဆွေးနွေးတင်ပြခဲ့ကြပါတယ်အကြီးစားတူဖော်ရေးမှာအစိုးရပိုင်လုပ်ငန်းဖြစ်ဆက်ပြီးထားရှိရေးဆွေးနွေးခဲ့တဲ့ဝေါ်မဲဆန္ဒနယ်မြေကလွှတ်တော်ကိုယ်စားလှယ်ဦးတင်ထွေးကတော့သူရဲ့သဘောထားကိုအခုလိုတင်ပြခဲ့ပါတယ
်ပြည်သူ့လွှတ်တော်ကနေပြီးတော့ဒါကမပယ်ဖျက်သင့်ဘူးဒါကဥပဒေတရားနေနဲ့ပြဋ္ဌာန်းသင့်တယ်ဆိုပြီးတော့ကျွန်တော်တို့အခုကန့်လန့်စရာစာမျက်နှာတက်ပုံမှန်တစ်ဆင့်မှပြဋ္ဌာန်းလိုက်တဲ့အတိုင်းဝန်ကြီးဌာနကနိုင်ငံတော်နဲ့နိုင်ငံသားများရဲ့အကျိုးအတွက်လုတ်ကန်ရလိုအပ်ပါကသက်ဆိုင်ရာတိုင်းနဲ့ပြည်နယ်အစိုးရများနဲ့ပူးပေါင်းရမည်နိုင်ငံတကာစာညုံစာချိန်စာညုံများနဲ့ညီဆောင်ရွက်ရဆောင်ရမယ်ဆိုပြီးတော့ဒါဟာကျွန်တော်တို့နိုင်ငံတော်နဲ့နိုင်ငံသားများရဲ့အကျိုးကိုရှေ့ရှုပြီးတော့ပြည်သူ့လွှတ်တော်ကနေတော့ပြဋ္ဌာန်းပေးလိုက်တာပဲဖြစ်ပါတယ
်လွှတ်တော်နေရဲ့သဘောထားကွဲလွဲတဲ့2019ခုနှစ်မြမကြောင်းမြတ်ရေဒနာဥပဒေကျမ်းနဲ့ဆက်လင်းပြီးတော့တပိုက်ချင်းစီအလိုက်ပြည်ထောင်စုလွှတ်တော်မှာမနေ့ကဆုံးဖြတ်အတည်ပြုခဲ့တာဖြစ်ပါတယ်လက်ရှိလုပ်ပိုင်ခွင့်ရထားတဲ့လုပ်ငန်းတွေအနေနဲ့တော့တက်တန်းကုန်တဲ့အထိဥပဒေဟောင်းတိုင်းလုပ်ကင်လို့ရပေမဲ့တက်တန်းတိုးမဲ့ကုမ္ပဏီတွေအနေနဲ့တော့လုပ်ငန်းအစ်စ်တွေကိုဥပဒေအစ်စ်အတိုင်းဆက်လက်လှုပ်ဆောင်ရမှာဖြစ်ပါရဲ့ရှင်